ဒီကနေ့မနေ့၃နာရီလောက်ကရန်ကုန်48လမ်းမှာရှိတဲ့အစ္စလမ်ဘာသာရေးကျောင်းတစ်ခုမှာမိလောင်မှုကြောင့်ကလေး73ယောက်ကျော်သေဆုံးခဲ့တဲ့အတွက်ပော့ဆမှုနဲ့ဗလီကျောင်းတာဝန်ရှိသူတွေကိုအရေးယူသွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲမကြသေးခင်တုန်းကအစ္စလမ်ဘာသာဝင်တွေအပေါ်တိုက်ခိုက်မှုတွေကြောင့်တင်းမာမှုတွေရှိနေတဲ့အချိန်မှာနောက်ဆက်တဲ့ပြဿနာတွေမပေါ်လာအောင်လို့ကြိုးပမ်းတဲ့အနေကြိုးပမ်းနေတဲ့အကြောင်းဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကပြောပြခဲ့ပါတယ်။အပြည့်စုံကိုတော့သတင်းစာရှင်းလင်းပွဲကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။ဟုတ်ပါပြီခင်ဗျာ။ရန်ကုန်တိုင်းပူရောမြို့နယ်48လမ်းအစ္စလမ်ဘာသာရေးစတင်ကြောင်းတစ်ခုမှာကလင်းငယ်73ယောက်အထိတေဆုံးခဲ့ရတဲ့မိလောင်ကျွမ်းမှုဟာဗလီကျောင်းတာဝန်ရှိသူတွေရဲ့ပေါ်ဆမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။မိလောင်မှုဖြစ်ပွားချိန်ကတေဆုံးသူမွတ်စလင်စာတင်သားတွေရှိရာဝင်ပေါက်တွေမှာတော့ခတ်ထားတဲ့အတွက်ဘေးလွတ်ရာကိုမပြေနိုင်ပဲဖြစ်ခဲ့ရတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်စွေကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
ဒီမှာဒီကြောင်းကအားနေချက်ကတော့တကားကြီးအလုံးဖိတ်တာ။တကားကြီးလုံးဖိတ်ထားပြီးတော့မှကျွန်တော်တို့ဒီဖြစ်တဲ့အချိန်ကတည်းကတော့တစ်ချက်ပုံခတ်ထားတယ်တွန်းထက်ဆိုတာကတော့ဒီတော့ပိတ်ပိတ်နေရမှာပဲတော့နှလုံးဖြတ်ခါတော့နှလုံးဖြတ်ခါတော့နှလုံးတက်တာပြီးတော့သူ့ရဲ့ပပတ်လေဒုရင်ပေါက်အဝအထက်ဒုရင်ကဒုရင်ပေါက်ပြီးတော့အောက်ကဒီဓာတ်ကဒုရင်ပေါက်ပြီးတော့ခုလုံးတန်တိုင်းကြီးတန်စကားကြီးနဲ့သူကခုလုံးမြောက်ကိုပြန်ထား
မကြသေးခင်တုန်းကမြန်မာနိုင်ငံနေရာအတော်များများမှာအစ္စလမ်ဘာသာဝင်တွေပေါ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရာကစိုးရိမ်မှုတွေရှိနေချိန်မှာတိုက်တိုက်ဆန်ဆန်ဗလီကျောင်းတစ်ခုမီးလောင်ကျွမ်းခဲ့တဲ့အတွက်လည်းတန်တရာတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းမီးလောင်မှုဖြစ်ပွားရတဲ့အကြောင်းရင်းကတော့မတော်တဆမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကပြောပါတယ်
။မီးလောင်ရေးဆက်ကလည်းမီးလောင်တဲ့အခါဘလူတာဝါရှိမဲ့ဒီမှာဆောက်တဲ့လူတွေကရှိမှာဖြစ်တယ်။ဆောက်တဲ့လူတွေတောင်ဒီမှာဖြစ်တဲ့အတွက်ဒီဆောက်တဲ့လူကဒီဟာကမီးပြတ်လို့ရှိရင်ဘာတော့လဲလို့မြင်ချက်ကလည်းမီးပြတ်လို့ရှိရင်ဒီမှာမီးဆက်ကအရှိမထားအမီဇာတုံးတဲ့အတွက်ဘာလို့စက်တုံးစီဒီမီဇာစီပေါ့ဒီဇယ်နည်းဆိုဒီဇယ်နည်းနည်းရှိတယ်အဲသူဆိုဒါတော့ကျွန်တော်တို့အရင်ဆုံးရန်ကုန်ကြီးတို့ကဘုံမီတီဝင်ရောက်တဲ့ချိန်မှာဒါလည်းမတွေ့ပါဘူးဒါလည်းမတွေ့တဲ့အတွက်သူကနောက်ပိုင်းတော့ဟိုလာကောလာလာတယ်မှာအဲ့ဒါကြီးအရှိပါတယ်လို့ဘာလို့ညာလို့ဆိုတာဒီတောင်ဆုတဲ့လူစစ်စင်းရတဲ့အချိန်မှာဒါလည်းတွေ့
အချိန်ထဲမှာပဲရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ရှိရဲတွေဟာဘာသာရေးကွဲပြားမှုကိုအခြေခံပြီးစုပမှုတွေထပ်မထည့်အောင်ထိန်းသိမ်းနေပြီးမကြသေးခင်တုန်းကမတိမငြိမ်ဖြစ်အောင်လှုံ့ဆော်ခဲ့တဲ့သူတွေကိုလည်းအရေးယူနိုင်မှုကြိုးပမ်းနေတယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကရဲမှူးကြီးဝင်းနိုင်ကပြောပါတယ်။မိလောင်ကျွမ်းမှုကလွတ်မြောက်လာတဲ့မွတ်စလင်ကလေး90ကျော်ကိုတော့အခုအခါမှာမင်္ဂလာတောင်ကျွန်းမြို့နယ်အတွင်းကဗလီတစ်ခုမှယာယီရွှေ့ပြောင်းထားပြီးတော့သူတို့အနေနဲ့ထိခိုက်ဒဏ်ရာတွေပြင်းပြင်းထန်ထန်မရခဲ့ဘူးလို့ဘုရောင်မြို့နယ်ကြက်ချင်ဒီတရင်ကရေးတော့ကွန်ဂျန်မြင့်ကပြောပါတယ်
ကျွန်တော်တို့ဒီကန်တော်လေးကျွန်တော် round up လို့ခေါ်တဲ့နေရာကိုပို့ထားတယ်ဗောနော်တရတလန်ထိတ် round up ဆိုတဲ့နေရာရဲ့ဘေးကအဆောက်အဦတစ်ခုကိုပို့ထားတယ်ဗောနော်တငွင်းငွေလောင်တာဗောနော်ဖုန်းကနေဆိုပြီးလောင်တာတော့မဟုတ်ဘူးသူကဒီဟာ shop ကနေမှာတစ်ဆင့်ကျွန်းသားတွေကိုကူးဆက်ပြီးတော့မှမိကတငွင်းငွေနဲ့လောင်ပြီးတော့မိကုန်းငွေတွေများတာဗောအဲ့ဒီများတဲ့အပေါ်မှာမှခလေးတွေကမိကုန်းငွေတွေနဲ့ပိတ်ပြီးတော့လောင်လို့တော့အောက်ဆီဂျင်ပြတ်တောက်ပြီးတော့တဆုံဆုံးတာဗောနော်ဒီ73ယောက်လုံးကတော့ဒီ73ယောက်လုံးကလည်းသူတို့ကအထက်ခိုးလေးပေါ်မှာအိတ်ကြရတာကိုနောက်တစ်ခုကသူတို့ကအသက်မရှင်တဲ့အကြောင်းရင်းကဘာလဲဆိုတော့သူတို့ပြေးဆင်းမဲ့လမ်းမှာမိကလောင်တာဖြစ်တဲ့တော့ကြောင့်သူတို့တွေကိုအထက်မှာဂျောင်းပိတ်ထားတယ်ဖြစ်သွားတယ်အပြင်ကနေပြီးတော့လည်းထွက်ချင်တာလမ်းမရှိတော့ဘူးကောနော
်အင်္ဂါနေ့မနေ့စောပိုင်းကမိလောင်ကျွမ်းမှုအတွင်းမှာတည်ဆုံးသွားတဲ့မွတ်စလင်ကလင်းငယ်73ရဲ့ဇာပနာအခမ်းအနားကိုတော့ရေဝေးတုတ်တံမှာဒီကနေ့မှာပဲကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ